ဒီကနေ့တိုက်ပွဲတွေရှိလားခင်ဗျာ
အခုတိတော့ဘာမှတင်းမရသေးဘူးခင်ဗျ
ာဆိုတော့တင်းမမှုနောက်ဆုံးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
အော်တင်းမာတော့ဒီလိုပုံမှန်ပါပဲခင်ဗျာ
ဆရာတို့တရုတ်အစိုးရကိုဂျာဝင်ဖြန့်ပြေးပေးဖို့တောင်းဆိုထားတာရောဘာလို့များထူပါလဲခင်ဗျာ
ဟိုအဲ့ဒါတော့သူတို့ကနေပြီးတော့ဘာမှပြောလာတာတော့မရှိသေးဘူးလေသူတို့ကနေပြီးတော့ဒီလိုရှင်မင်းမာတော့ပြောလာဖို့တော့သူတို့အတွက်တော့ချိန်တော့တိတ်တော့မတင်ဘူးခင်ဗျာ
ဆရာတို့ကိုယ့်ဘာသာပေါ့လေမြန်မာအစိုးရနဲ့ညှိလို့အစင်မပြေနိုင်ဘူးလို့ယူဆလို့ဒါတရုတ်အစိုးရရဲ့အကူအညီတောင်းတာလားခင်ဗျာ
ဟိုအဲ့လိုလည်းမဟုတ်ဘူးခင်ဗျာဟိုသူတို့ဒီတနင်္ဂနွေလုံးတိုင်းရတယ်ကြည့်ရင်လည်းရှင်လင်မှုရအောင်ဆိုတော့သူတို့ဒီတည်တင်းမှာရှိကြအထင်းချင်းပဲကြီးလို့တော့ဘယ်တော့မှအစင်မပြေနိုင်ဘူးအခုဒီပြည်သူတို့လက်ထက်ကင်အားစုတွေရနေပြီးတော့သူရနဲ့တိခရဆိုင်ရလုပ်တယ်ဟာဒီအများကြီးရှိခဲ့ဘူးလေဒါမှမဟုတ်နောက်ဆုံးကြတော့အားလုံးကဒီရင်းဆောင်ရည်ယူထားတဲ့အဖွဲ့တွေကလည်းလက်နက်ချပြီးတော့ဝင်ဝင်သွားတယ်နောက်ဆုံးတော့သူတို့ဝင်လုံငန်းစင်အားလုံးပြတ်ဟိုအိုင်းမျိုးဟာဖြစ်သွားတာလို့ဒီကရဆိုင်ရင်လုပ်ထားတဲ့သူတို့လူအဖွဲ့ကြီးရတယ်နောက်ပိုင်းကျတော့သူတို့ရဲ့နောက်ဆုံး DGS ဆိုတဲ့ပုံစံရောက်သွားတာမျိုးပဲဖြစ်သွားတယ်အဲကြောင့်မို့ဘူးသူတို့ကလက်နက်ကင်အင်အားစုနဲ့ဒီအစိုးရနဲ့ဒီနောက်ဖွဲ့ထဲလာလုပ်မယ်ဆိုရင်ဒါပြည်တွင်းရတာဖြစ်တယ်ဆိုပေမဲ့ဘယ်လိုမှဒီခိုင်မာတဲ့ရင်းဆောင်ရည်မရနိုင
်ဘူးအခုလ23ရက်နေ့ကမြန်မာစစ်ဘက်အရာရှိတွေနဲ့တရုတ်အရာရှိတွေနေဆက်မျိုးမှာတွေ့ကြရလို့ပြောတယ်အဲ့ဒါရောဆရာတို့ဘာတွေကြားတော့ခင်ဗျာ
ဟိုဒါသူတို့ရဲ့ပုံမှန်သူနေကြပဲဖြစ်ပါလိမ့်မယ်သူတို့ကဒီနေစမှာဆိုဗမာပြည်ကစစ်တပ်ပိုင်းဆိုင်ရာဒီနေဒီတရုတ်ကဒီစစ်တပ်တွေကလာတိုင်းလာတိုင်းသူတို့နေစတဲ့မှာတွေ့နေရှိတယ်အဲ့ဟိုအဲ့ဒီဖြစ်တယ်လည်းဖြစ်ပါလိမ့်မယ
် KIA ကိစ္စတော့မဖြစ်နိုင်ဘူးလားခင်ဗျာ
အဲ့ဒါတော့သူတို့ပြောဖြစ်တဲ့ကတော့ဒါလည်းပိုင်ပါပါလိမ့်မယ
်တရုတ်အစိုးရရဲ့မူဝါဒကသူများပြည်တွင်းရေးကိုဝန်မစွတ်ဘူးလို့မကြာခဏပြောလို့ရှိတော့ကဒီမြန်မာအစိုးရနဲ့တိုင်းရင်းသားတွေဖြစ်တဲ့ကိစ္စမျိုးကိုဝင်ပါလိမ့်မယ်လို့ရောယူဆပါလားခင်ဗျာ
ဟိုသူကနေပြီးတော့တိုက်ရိုက်ပြီးတော့ဝင်ပါဖို့တော့မဖြစ်ဘူးမမျော်လင့်ဘူးဗျာဒါမဲ့ဒီတခြားလမ်းကြောင်းတွေမြင်းမြင်းရှိပါလိမ့်မယ်ဥပမာဒီဒုက္ခတွေများလာတဲ့အခါမှာဒုက္ခတွေရဲ့ကြံစည်တို့ဖြစ်ရှင်းပေးတာမျိုးနောက်ပြီးတော့ဒီတက်ပူဆိုးရွားလာတဲ့အခါတော့ဒီဟိုနှစ်ဖက်ကိုကြားဝင်ပြီးတော့ဒီဆောင်ရွက်ပေးတာမျိုးတော့နိုင်ပါတယ်ဒါကသူတို့ကသူကပြောနေကြပဲဒါပြည်တွင်းရေးမှာကျွန်တော်ဝင်ဆက်ဖက်မလုပ်ပါဘူးသူပဲမဲ့ဝင်ဆက်ဖက်လို့မဖြစ်နိုင်တဲ့အခြေအနေရောက်သွားနိုင်တယ်အဲမျိုးကြတဲ့သူတို့ကဒီနည်းနဲ့လေးဒီဝင်လာပါလိမ့်မယ်အဲ့ဒါဒီတဏ္ဍာရီကအများဆုံးဖြစ်နိုင်ပါတယ
်ဒီတိုင်းဆက်သွားမယ်ဆိုရင်ပေါ့လေဆရာတို့ KI ဟိုအဖွဲ့နဲ့မြန်မာအစိုးရကြားမှာဆက်ဆံရေးတွေဘယ်လိုများရှိလာနိုင်မလဲခင်ဗျအရှိအလာလာပေါ့လေ
အဒီပုံစံတော့သူတို့ဆက်ဆံရေးပြတ်နေတာကြာပါပြီ2010ဒီအောက်တိုဘာလကစပြီးတော့ကျွန်တော်ကဆက်တွေ့လုံးဝပြတ်တော့ဖြစ်နေပါပြီအခုဆိုပုံရောပြတ်တော့သွားတာပေါ့
ပိုဆိုးလာနိုင်သလားဒီစီးတင်းမှမှုအခြေအနေက
အာဆိုးလာနိုင်တယ်ဘာကြောင့်လဲဆိုတော့သူကဒီတိုက်ရင်အားတွေကိုထပ်ပြီးတာတော့ခုလည်းဒါဖြစ်နေတော့ဖြစ်နေတယ်ဒီအောက်ပြားနေပြီးတော့တက်ပြီးဒီဘက်ရှိလာတာအများရှိတယ်ပေါ်လာတယ်လည်းဖွဲနေတယ်တောင်းနေတယ်ဆိုတဲ့သတင်းတွေတက်လာတယ်အဲ့ကြတော့သူကနေပြီးတော့ဒီစီးရေးပြင်ဆင်လို့တော့ဘုံရမ်းတင်အင်အားဖြစ်တဲ့တဘောသူကတော့အဲ့လိုလည်းမြင်တယ
်လက်တလောဖြစ်နေတဲ့ပြဿနာတွေပြေလည်သွားအောင်ဆိုရင်ပေါ့လေဆရာတို့ KIU အနေနဲ့မြန်မာအစိုးရစီကတခုခုတောင်းဆိုမယ်ဆိုရင်ဘယ်အချက်တွေဦးစားပေးတောင်းဆိုချင်ပါလဲခင်ဗျာ
အဲပထမတော့ဒီတိခတ်တာလုံးဝရက်သေးဘူးကတော့သူတို့တပ်ပင်းဆိုင်ရာအရာရှိနေပြီးတော့လုံးဝသူတို့ရဲ့စစ်တပ်တွေကိုတိခတ်ရဆိုင်ထားပြီးပြီဆိုတဲ့ညွန်ကြားချက်ကိုကျွန်တော်အဲ့ဒါညွန်ကြားချက်စာရေးမဟုတ်ပေမဲ့အဲ့ဒီလိုပေါ်တက်ရောက်တဲ့ဒီစာရေးစာသူတို့အဲ့ဒါဝင်ထူးချင်တယ်အဲ့ဒါဘာကြောင့်လဲဆိုတော့စာရေးစာနဲ့အခိုင်အမာလောက်တာတော့မှလုံခဲ့တဲ့နှစ်ကာလတွေမှာသူတို့အများကြီးမျက်နှာခဲရတဲ့အပိုင်းညာရှိခဲ့ဘူးတဲ့ဒါကြောင့်မို့ပါဇက်နဲ့ပဲပြောတာမျိုးလူကြုံနဲ့ပဲပါတဲ့စကားကိုသူတို့ယုံကြည်လုံးဝမရှိပါဘူး။ဒါကြောင့်မို့ဒီသူတို့ဘက်ကနေပြီးတော့ခိုင်မာနိုင်တော့ခိုင်မာနိုင်တဲ့စာရေးစံကိုသူတို့တောင်းဆိုနေတာပါ။အဲ့ဒါရခဲ့ရင်တော့ဒီသူတို့ဘက်ကအများကြီးစဉ်းစားမှုရှိပါလား။စဉ်းစားပြီးတော့ဒီပထမအဆင့်ဖြစ်တဲ့နှစ်ဖက်ကိုတိခါရဆိုင်ရေးဆိုတဲ့ဒီသဘောတူညီချက်ရအောင်သူတို့လုပ်ပါပါ။အဲ့ဒါပြီးမှဒါကြာအဆင့်တွေအများကြီးလောက်ဆောင်ဆရာကြီးဆက်ပြီးပေါ်လာပါပါ
KIA အဖွဲ့ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေရည်တည်ချက်တွေပေါ်မှာကချင်လူထုရဲ့ထောက်ခံမှုအခြေအနေကဘယ်လိုရှိပါလဲခင်ဗျာ
ဒါတော့ကျွန်တော်ပြောလို့မရဘူးခင်ဗျာဒါမဲ့ခုဖြစ်နေတဲ့နေရာမှာလူထုတွေနေပြီးတော့ဒီကြောက်ရွံ့မှုများရှိကြတယ်အဲ့ဒါဘာကူကြောက်ကြလဲဆိုတော့တိုက်ပွဲတော့မရှိသေးဘူးဒါမဲ့လူထုတွေတောက်လာပြီးတော့ဒီပမာအစုရအစုနေတဲ့ဒေသရွာဒီရွာသားတွေဟာဘာကြောင့်မို့ကျင်းနေမျိုးကိုထွက်ပြေးလာလဲဆိုတာကိုဒါသတို့ဆန်းသိရပါမယ်ခင်ဗျာဟုတ်ကဲ့ဒီဝိုင်းမော်ဘက်ကလူတွေတောင်မှသတို့ကအုပ်ချုပ်တဲ့နေမျိုးကိုရောက်လာတယ်တော်ပြောရွာလေးကိုစစ်ကြောင်းဝင်လာတဲ့အခါမှာအဲ့ဒီတော့ရွာကြီးအလုံးထက်သေးကုန်တယ်အဲ့ဒီအချက်ပေါ်မှာဟိုစဉ်းစားရပါတယ်ခင်ဗျာ
ဆရာဦးလက်နိုင်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့